ဲ့နိုဝင်ဘာလ18ရက်နေ့ထိမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုကျပ်1322ကျပ်အထိကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအနည်းဆုံးကိုကျဆင်းသွားတာလည်းဖြစ်ပါတယ်။တစ်ဖက်မှာကုန်စည်နှုန်းတွေကြီးမြင့်နေတဲ့အချိန်ထဲမှာပဲမြန်မာကျပ်ငွေတန်ဖိုးအခုလိုကျနေတာဟာပြည်ပကတွင်းကုန်တွေပေါ်မိခိုအားထားနေရပြီးပြည်တွင်းစီးပွားကျဆင်းနေတဲ့အတွက်ဖြစ်တယ်လို့ရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသုံးသပ်ပါတယ်
။နံပါတ်1ကတော့တွင်းကုန်ကဝလိုအားဒါတဟုန်လို့တက်နေတဲ့အတွက်အဲဒီတွင်းကုန်အတွက်လည်းဒါခုနဒီဒေါ်လာဝလိုအားတက်နေတာမြင့်နေတယ်ကြောင်းပါတော့။နေစကုတွေအပိုင်းမှာပြန်ကြည့်ရင်လည်းခုနနိုင်ငံငွေချေးထက်ကိုဒေါ်လာပဲအပြူရောင်းဝယ်လုပ်ကြတာ။အဲဒီမှာလည်းဟွန်ဒီဈေးကွက်ကြီးကလည်းကြီးထွားနေတယ်ဗျ။ဟုတ်လားနေစားမှာရောခုနဒီတခြားမလေးရှားတို့စင်ကာပူကအစပေါ့လေဒီဘက်ကိုပို့တယ်လွှဲတယ်ငွေလွှဲတယ်ရတယ်ဒါကြီးထွားနေတာပေါ့ဆိုတော့ तू ကအဲ့ဒါလေးတွေလည်းလမ်းကြောင်းတစ်ခုရှိတာပေါ့နော်အဲ့တော့ပြပဈေးကွက်ကခုနချေနေလို့ရှိရင်တော့ဟို speculation ခေါ်တာပေါ့နော်ဈေးကစားနေလို့ရှိရင်လည်းဒါဟိုခုနဘိုးဘာပိုင်းတို့ဘာတို့ကထိကြောက်တော့လည်းခက်တယ်လေဒါလည်းဒေါ်လာဈေးတက်ရခြင်းအကြောင်းလေးတစ်ခုပါပါလိမ့်မယ
်။ပြည်ပကတွင်းကုန်တွေများနေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံကပို့ကုန်ကျဆင်းနေတာဟာလည်းဒေါ်လာဈေးကိုမြင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ဆိုပါတယ်
။နောက်တစ်ခုကပို့ကုန်တဲ့အကြောင်းကကျနေတာလေသတိထားမိလို့လို့ပို့ကုန်ကျနေတော့ငွေရငွေငွေကနည်းလာတော့ဥပမာတစ်သက်ကတွင်းကုန်ရဝယ်လို့အားလည်းမြင့်နေတဲ့ချိန်မှာနော်ဟိုဒေါ်လာရဲ့ဝယ်လို့အားလည်းမြင့်တက်နေတာပေါ့ဟုတ်တော့မလား
။ဟုတ်ကဲ့
။နော်အဲ့ဒါဘာနေမှာတကြည့်ဘူးသိတာလေ။ပါနေမှာသူကဟိုအတွင်းကုန်လိုအချက်နဲ့သူကဒေါ်လာအယောင်ဒေါ်လာဝယ်တဲ့လုံးဝပူတော့မြင်မာတယ်လို့ဒါတွက်ဆလို့ရတော့
ဟုတ်ကဲ
့အဲ့ဒီပိုင်းနဲ့တပိုင်းပါတော့ရတွက်ဒေါ်လာဝယ်လို့ဟာဖြစ်တဲ့ပိုင်းနဲ့တပိုင်းပါအောင်အဲ့လိုလေဟိုပြန်ကြည့်တော့အဲ့လိုလေတွေ့နိုင်တယ
်ငွေလဲနှုန်းတည်ငြိမ်အောင်လှုပ်ဆောင်ပေးနိုင်တဲ့ဘ ഹു ပိုင်းရဲ့အခန့်ကဏ္ဍကလည်းဒီနေရာမှာပျောက်နေတယ်လို့ဦးတန်းလွင်ကပြောပါတယ
်တော့ဘ ഹു ပိုင်းရဲ့အခန့်ကဏ္ဍလည်းပျောက်နေတယ်လောလောဆယ်ဘ ഹു ပိုင်းအခန့်ကဏ္ဍပျောက်နေတော့ဟာဈေးကွက်မှာဘယ်လိုမှသူကmarket maker အနေနဲ့မရှိဘူးဖြစ်နေတာဟုတ်လားဈေးကသူထိကြောက်နိုင်တဲ့အနေအထားမရှိတော့အဲ့ဒီမှာဟိုဒါဒေါ်လာဈေးတက်ရတဲ့အကြောင်းတွေတခုပါတော့ဘူးသူကထိကြောက်ပေးရမှာကိစ္စပါတော့သူက market maker မို့ market follower ဖြစ်နေတော့သွားอยู่အဲ့ဒါဆိုဘယ်လိုလုပ်ပါဟုတ်တော့မလားဒီဈေးကရဲ့အဲနောက်လိုက်တစ်ဖြစ်တို့မရဘူးလေသူကဘယ်လိုရှေ့ဆောင်သွားမယ်ဆိုရင်ဟာလေးတော့ဒါစဉ်းစားမှုလို့ဒါပူပန်ပိုင်းမှာလည်းခုနပြောတဲ့ကြွားကျူပူပိုင်းတွေကိုဒါမြင့်တင်ဖို့ရည်ကြည်ပါပြီက
ပြည်တွင်းစီးပွားအကောင်ပြီးပြပပုတ်ကိုမြင့်လာစေဖို့အတွက်နိုင်ငံအတွင်းကစီးပွားရေးလုပ်ငန်းတွေကိုအခွန်လျှော့ကောက်တာမျိုးလုပ်ပေးတဲ့လို့ဦးတန်းလွင်ကအကြံပြုပါတယ
် incentive ဆိုတာလည်းပေးဖို့လိုတယ်ဗျဒါ tax incentive ဆိုတာအမြင့်စီကောင်းတဲ့ထင်တာလို့လို့သူက Trump ဆိုရင်ကြည့်ပါလားဟိုမှာအမေရိကန်မှာနော် Trump ကဟိုမှာသူကဟိုအခွန်တွေလျှော့ပြမယ်လို့ဘာလို့တော့ဘာညာလုပ်တယ်ဆိုတာသူကတိုက်ပြီးမှာဟိုသူ့ရဲ့ပြည်တွင်းစီးပွားရေးပြန်တက်အောင်သူလုပ်တဲ့နေ့ဒါလည်းသူမားတယ်လို့ပြောလို့မရဘူးတပင်းညာရှာတာရှာတာတခြားပေါ့ဗျာပြည်တွင်းမှာခုနေတအားလျှော့လိုက်လို့ရှိရင်လုံငန်းရှင်တွေကတခါဆဲ့ုံတွေအလုံးတွေအများကြီးတက်မယ်ပြည်တွင်းမှာဒါပြည်တွင်းအနေနဲ့ထုတ်လုပ်မှုတိုးလာမယ်ဆိုတော့ GDP လည်းတက်မယ်ပေါ့ဆိုတဲ့သဘောမျိုးကိုသူကတွားပေးတာပေါ့ဗျာเนาะပြည်တွင်းမှာအလုပ်ကိုင်းပူရမယ်အောင်ပြလာမယ်လို့ပြောလို့ပေါ့ဗျာเนาะဒါလည်းတပိုင်းတော့မှန်တာပဲဟုတ်တော့ပါလားဒီပါလဲအဲ့လိုလုပ်ပေးဖို့လိုတယ်လေကျွန်တော်က GDP တက်အောင်မလုပ်လို့ဆိုတော့ tax incentive ဆိုရာလေးတော့နည်းနည်းကောင်းနေမှာထည့်ထားလို့ရတယ်အခုလောလောဆယ်ကတော့tax ရကဘလောက်ကောင်းပဲလို့ဘာလို့ဒါပဲကောင်းနေထည့်နေတာဟုတ်တော့မလား tax incentive ဆိုရင်ဟာလေးတော့ကျွန်တော်ကောင်းနေဝင်လာတာမတွေ့ရဟုတ
်ကုန်စည်နှုန်းချင်းမြင့်မှုငွေလဲနှုန်းအစမတန်မြန်မာနေမှုစတဲ့မတည်ငြိမ်မှုတွေထိန်းချုပ်နေအောင်ဈေးကွက်စီးပွားသဘောအရအစိုးရရဲ့ဂျားဝင်ဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုလည်းဦးတန်းလွင်ကထောက်ပြပါတယ
် market economy က the role of the government ဆိုတာအစိုးရကလည်းသိရကြည့်တာသူကလူအလားမင်းတို့ပုံတရားကိုကိုယ့်အကုန်လုံးရှုံ့ရှုံ့မြင့်မြတ်တာအမှန်စမရဘူးလေပုံလရှုံ့နေတိုင်းပြည်နဲ့နာပဲဟုတ်တော့မလားအခုလည်းလူကနေရှုံးခါလို့မရဘူးဆိုတာပရိယလားနေဘယ်လိုတိုးတက်လာမလဲဆိုတာဒါအရေးကြီးတယ်လေဥပမာစင်ကာပူနူနာဆိုတိတ်ကောင်းတယ်စင်ကာပူဆိုရင်မှသူတို့2008တုန်းကစီးပွားရေးတအားကျတဲ့အချိန်တုန်းကအမှတ်မိပါတော့ဒါအဲ့တော့ဆိုရင်စင်ကာပူကတခါဟာလာဟိုလုပ်ငန်းတွေပိတ်သိမ်းမယ်လို့ရှောက်တဲ့လုပ်ငန်းတွေကိုသူကခေါ်ရတယ်စင်ကာပူကခေါ်ပြီးတော့ဘယ်လိုဘာကြောင့်ပိတ်သိမ်းလဲပါရီလိုလဲကြွားချက်တူပြောမပိတ်တယ်ပိတ်လို့ရှိရင်ဒါအလုပ်လက်မဲ့တွေညားလာမလဲဟုတ်တော့မလားဒါကနိုင်ငံကြီးတက်တည်သွားနိုင်တယ်ဟုတ်တော့မလားအဲ့တော့ပါလို့လဲဆိုတော့ကဲကောင်းပြီအခုရှော့ပြီးတော့အရှော့ပြင်မယ်ရတယ်ကျောသူကလိုက်လို့တယ်အနောက်ကဟိုကိုတက်တာနဲ့တူးတူးငွေချီးပြီးပါအချီးပြင်မယ်ရတယ်နောက်ပါလို့ရဲပြောသူကဒီကုန်လုံးအလုပ်သမားတွေအားမှာလက်ကတွေကျွန်တော်တို့မရနိုင်မြင့်နေတယ်နော်အညှိပြီးပါအညှိပြီးတဲ့သူကအမင်းတို့အလုပ်သမားတွေကလာသူပိတ်သိမ်းလို့ရှိရင်မင်းတို့အလုပ်လုပ်မယ်ပြင်မယ်လက်ကနဲ့ရှော့ယူစူပိုက်ကောင်းတဲ့ခါမှာတူးပြတင်ဖို့လုပ်ပေးမယ်ကွာဒါအစိုးရအဲ့ဆိုမီဒီယာလေ 好了不啦？但 the rule of the government 是啊，得业绩的。就话你还别太露面啊，不来六万的，不来六万的，加入新的 GDP 加了没嘞？好了不啦？哎，这路里搞那嘛，太差不路了呀。然后，哎那里可能路 incentive 是这个不呢？比可能个，比税收目的白路边人嘞，没路的白路边人嘞，主要里咯。年年的吃掉不路的，好了不啦？这个嘛，大一吃掉不路的。
你妈苏亚，你呢？边八个边家新那个烤油饼。အကြံပေးအဖွဲ့ဖွဲ့စည်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာမျိုးလုပ်တင်တယ်လို့လည်းဦးတန်းလွင်ကပြောပါတယ်
။ပညာရှင်တွေသုံးဖို့လိုတယ်ကနော်ပညာရှင်ဆိုတာကကျွန်တော်တော့အကြံပေးရတာဝန်ကြီးဌာနလိုက်ကိုအကြံပေးကော်မတီတွေဖွဲ့ပါနော်ပညာရှင်တွေအခက်ခဏတာကိုမြင့်တင်ပါဟုတ်တယ်မလားအဲသူတို့ရဲ့ဟိုအကြံဉာဏ်လည်းယူပါနော်ဟိုအဲလက်ရှိကတော့သူကအတွေ့အကြုံနည်းသေးတော့လေအဲ့ဒါလေးကဒီဘက်တစ်ဖက်လာတာမလိုရရောစစ်တပ်ကအုပ်ချုပ်တဲ့ကိစ္စတော့ဒါအကြံပေးတွေတိုးတဲ့ခဏပါပဲနော်အဲဒါမဲ့သူတို့ကြတော့ဒါမလို့လုခနိုင်ပါလို့သူအဲ့လိုသွဲလို့မရဘူးအကြံပေးဆိုတော့နိုင်ငံတကာမှာနာသိက္ခာပဲကြာနော် counseling service ဆိုဟုတ်လားခုနအီကဒီအမေရိကန်မှာဆိုပို့သိပါတယ်တာပို့လေးထားတယ်လေသူကအကြံချက်ကောင်းသွားလို့ရှိရင်ထောင်တက်သွားတာဟုတ်ရဟုတ်တယ်မလားအေးဒါလေးရောနည်းနည်းလူမေးတဲ့နဲ့
ပြည်ရင်းပါလုပ်ငန်းရှင်တချို့ကတော့ဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေတာဟာတရားမဝင်ငွေကြေးဈေးကွက်ကြီးထွားနေတာနဲ့ဈေးကစားတဲ့သူတွေများနေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်အခုလိုဒေါ်လာငွေလဲနှုန်းတက်နေတာဟာမြန်မာစီးပွားရေးကျဆင်းနေတယ်ဆိုတဲ့အကြောင်းတစ်ခုလည်းကြောင့်မဟုတ်ပဲနိုင်ငံတကာငွေကြေးဈေးကွက်မှာကိုကဒေါ်လာဈေးတက်နေတာနဲ့လဲဆိုင်ပါတယ်ဒေါ်လာဈေးဟာဂျပန်ယန်ယူရိုငွေစတဲ့နိုင်ငံတကာမှာအခိုင်အမာတည်ရှိနေတဲ့ငွေကြေးတွေနဲ့လဲလှယ်တဲ့နေရာမှာလဲအတိုင်းအတာတစ်ခုအထိတက်နေတာဖြစ်ပါတယ်မြန်မာငွေတန်ဖိုးတည်ငင်ခိုင်မာရေးအတွက်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဗဟိုဘဏ်တို့ကပူးပေါင်းဆောင်ရွက်ရေးညှိနှိုင်းကော်မတီဖွဲ့စည်းဆောင်ရွက်နေတဲ့ကြားကပဲအခုလိုငွေလဲနှုန်းမြင့်မားလာနေတာဖြစ်ပါတယ်ခင်ဗျ